စ်ကောင်စီပြန်လည်ဖွဲ့စည်းခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်က2023ရွေးကောက်ပွဲကျင်းပတဲ့အခါစီရင်ပိတ်အချိုးကျကုစားပြုစနစ် PR နဲ့ကျင်းပမယ်လို့ပြောကြားထားပါတယ်။စစ်ကောင်စီကော်မရှင်လုံးမဲ့ PR စနစ်ဆိုတာခိုင်လုံမဲ့ရလက်အလုံးကိုအချိုးချပြီးမဲအနေအများအလိုက်လွှတ်တော်အမတ်နေရာအရေးအတွက်ကိုပါတီတွေမျှယူတဲ့စနစ်နဲ့အစားထိုးကျင့်သုံးမှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းနိုင်ငံရေးပါတီ62ပါတီနဲ့ရွေးကောက်ပွဲကော်မရှင်က6ကြိမ်တွေးဆုံဆွေးနွေးပြီးနောက်မှာပါတီကိုအဓိကထားရွေးချယ်မဲ့စီရင်ပိတ်အချိုးကျကိုစားပြုစနစ်သုံးဖို့ဆုံးဖြတ်တာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောဆိုထားပါတယ်။ရွေးကောက်ပွဲကော်မရှင်ကဦးစီးကျင်းပခဲ့တဲ့ PR စနစ်ပြောင်းရေးဆွေးနွေးပွဲတွေမှာနိုင်ငံရေးပါတီ62ပါတီရွေးကောက်ခံကိုယ်စားလှယ်တရားကျော်ပါဝင်တယ်လို့သတင်းတွေထုတ်ပြန်ထားပါတယ်။ဒါပေမဲ့ခေါင်းဆောင်တွေဖန်ဆီးခံထားရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီ၊တိုင်းရင်းသားပါတီတွေထဲမှာအင်အားကြီးတဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အပြင်အချို့သောတိုင်းရင်းသားပါတီတွေတက်ရောက်ခြင်းမရှိခဲ့ပါဘူး။ဒီစနစ်ကျင့်သုံးမှုအတွက်ပြင်ဆင်မှုပိုင်းတိုးတောင်းတာတိုင်းပြည်မငြိမ်မသက်ဖြစ်နေရတဲ့ကြောင့်ဒီစနစ်မအောင်မြင်နိုင်ဘူးလို့တုံ့တက်မှုတွေရှိနေပါဗျ။တိုင်းရင်းသားပါတီတွေထဲမှာအင်အားကြီးတဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကအထွေထွေအသွင်ရမှုတူဖြစ်တဲ့ဆိုင်းလိတ်ကတော့စစ်ကောင်စီလုံးမဲ့ရွေးကောက်ပွဲအပေါ်သူ့အမြင်ကိုအခုလိုပြောလာပါဗျ။
ကျွန်တော်တို့နိုင်ငံရေးပါတီဘက်ကကြည့်မယ်ဆိုရင်တော့ဖြစ်နိုင်ပေါ်ရမရှိဘူးလို့သုံးသပ်တယ်။လုံးဝတည်နေအကြမ်းမှုမရှိတဲ့စစ်ကောင်စီအပေါ်မှာလည်းပဲယုံကြည်မှုတော့မရှိဘူး။သူ့အနေနဲ့အနာဂတ်မတရားရယူထားတယ်လို့တိုင်းပြည်ကိုဆက်လက်ပြီးတော့ထိချုပ်သွားနိုင်တယ်လို့လည်းသူကယုံကြည်တာမဟုတ်တဲ့အတွက်ကြောင့်မလို့ဒီကောက်ပွဲလုပ်တယ်ဆိုရင်တော့မှပဲအောင်မြင်ပေါ်ရမရှိဘူး။အမှတ်ပြပေါ်ရမရှိဘူးလို့သုံးသပ်ပါလေ။
ပြည်သူ့ပါတီကဦးကျော်လင်းကတော့စစ်ကောင်စီကျင့်သုံးမဲ့အချိုးကျကိုစားပြုစနစ်နဲ့လုံးမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့အခုလိုတုံ့တက်ပြောဆိုလိုက်ပါတယ်
။ဟိုရွေးကောက်ကော်မရှင်က PR တတ်မှတ်မယ်ဆိုတဲ့ဥစ္စာကပြောတာပဲဖြစ်တယ်လေ။တိတိကျကျကျွန်တော်တို့ကထုတ်ပြန်တာတင်ကြတာမရှိသေးဘူးပေါ့တိချက်ပေါ့နော်။အဲနှိချက်က PR စနစ်ကျင့်သုံးမဲ့ပြောတယ်ပေါ့နော်။ဟာပြောလို့ပဲ။ပြည်အစစ်ကျင့်သုံးမယ်ဆိုရင်အဲဘယ်လွတ်တော်မှာကျင့်သုံးမယ်ဘယ်လွတ်တော်မှာမကျင့်သုံးဘူးဆိုရယ်တိတိကျမဖြစ်သေးဘူးနိုင်ငံရေးပါတီတွေတော့တော့ဒီပြည်အစစ်နဲ့ပတ်သက်ပြီးတော့ဟိုနိုင်ငံရေးပါတီအစုဖွဲ့တွေနဲ့တက်တဲ့လူရှိတယ်မတက်တဲ့လူရှိတာတော့အရှိတရားပဲသို့တော့မဖြစ်မနေရွေးကောက်ပွဲနိုင်ငံရေးတစ်ခုကိုဖျက်သားမယ်ဆိုတော့ရွေးကောက်ပွဲကျင်းပတဲ့ပုံကိုတည်ပြီးတော့နိုင်ငံရေးပါတီကဆုံးဖြတ်ပြီးတော့သွားအောင်ပါအဲ့လိုတော့ဖြစ်နေပါတော့နိုင်ငံရေးပါတီရဲ့လက်ရှိချိန်မှာဟိုကျက်တဲ့ကာလကိုရင်ဆိုင်နေရတဲ့အတွက်တော့အခက်ခဲတွေတော့အများကြီးရှိနေလို့ဆိုတော့သုံးသပ်ပါသေးတယ်
။ပြည်သူရှေ့ဆောင်ပါတီ PPP ကတော့လက်ရှိအချိန်မှာဒီစနစ်နဲ့ရွေးကောက်ပွဲလုပ်ဖို့စိန်ခေါ်မှုတွေရှိပေမဲ့လုံတဲ့နယ်လို့ပါတီဒုတိယဥက္ကဋ္ဌဦးမြင့်မောင်ထွန်းကပြောပါတယ
်။လုံညူရေးကအခက်ခဲတွေရှိကောင်းရှိနေပါတယ်။ရွေးကောက်ပွဲမှာလည်းမဲလာပြီးတဲ့လူတွေအတွက်နော်လုံညူရေးတွေနောက်တစ်ခါမဲယုံရဲ့လုံညူရေးတွေနောက်တစ်ခါပြည်သူရဲ့နော်စိတ်ဝင်စားမှုဒါဒီ PR ပေါ်မှာတိတ်ပြီးတော့နားမလည်နိုင်သေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဗုဒ္ဓရည်ရဲ့စိတ်ဝင်စားမှုတော့နင်းကောင်းနင်းနိုင်ပါတယ်အဲ့တော့အဲ့ဒီလိုစိတ်ဝင်စားမှုနင်းတဲ့နေအမြမဲပေးမှုလည်းနင်းနိုင်ပါတယ်တိုးတိုးလည်းပဲဒီပါတီတော်တော်များများပေါ့62ပါတီအစည်းအဝေးလုပ်တဲ့ဘွဲမှာဒီစနစ်ကိုတော့ကျင့်သုံးသင့်တယ်လို့ဆုံးဖြတ်လိုက်တဲ့အခါကျတော့ကျွန်တော်လည်းပဲဆိုပြတဲ့လူပဲကျွန်တော်တို့ကသဘောတူခဲ့တဲ့သဘောရှိပါတယ်။အဲ့တော့ဖြစ်တယ်မဖြစ်ဘူးဆိုတာတော့ဒီနဂါဆရဲ့ဆောင်ရွက်ချက်ဒီပုံမှာလည်းမူတည်ပါတယ်။နိုင်ငံရေးအေဂျင်လုံညူဘောလည်းမူတည်ပါတယ်။ပြည်သူတွေကိုဒါ educate လုပ်ပေးနိုင်တဲ့အနေအထားဘောလည်းမူတည်ပါတယ
်။ရွေးကောက်ပွဲကော်မရှင်ကမဲစင်းရင်မှန်ကန်နိုင်ရေးဆိုပြီးကနအူးမဲစင်းရင်ကောက်ယူမှုတွေမြို့နယ်တွေမှာစတင်လုပ်နေပါတယ်။ရွေးကောက်ပွဲမှာ PR စနစ်ပြောင်းလဲကျင့်သုံးနိုင်မှုခရိုင်တွေပြင်ဆင်ဖွဲ့တာနဲ့လိုအပ်တဲ့ဥပဒေတွေပြင်ဆင်သွားမယ်လို့လည်းရွေးကောက်ပွဲကော်မရှင်ကပြောကြားထားပါတယ်ခင်ဗျာ။